မြန်မာနိုင်ငံမှာအရသာအစိုးရတဲ့အရင်စစ်အစိုးရအဆက်ဆက်စီကနေအမွေခံယူခဲ့ရတဲ့ဘျူရိုကရေစီရန်တရားကြမှာတကယ်ကိုတင်းမာမှုရှိနေပြီးတော့အဲ့ဒီအခြေအနေကြောင့်မူဝါဒပိုင်းနဲ့ချင်းကပ်မှုပိုင်းမှာမကြကနာဆိုသလိုနှမျိုးကွဲပြားနေတာလေးလာတွေ့ရှိခဲ့ရတယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂဒုစုံစမ်းစစ်ဆေးရေးမှူးမစ်ဂျန်အီလီရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါ့အပြင်ဒီမိုကရေစီနှီးကြလုံလီလုံဟန်တွေနဲ့လူ့ခွင့်ရေးလေးစားလိုက်နာမှုကိုအဟံတာဖြစ်စေတဲ့အဖွဲ့အစည်းပေါင်းတွေကနေဒီမိုကရေစီနှီးကြအုပ်ချုပ်ရေးကောင်းမွန်စေဖို့ကြိုးစားရမှာရင်ဆိုင်ရတဲ့စင်ခုံမှုတွေကိုလည်းသူလေ့လာတွေ့ရှိခဲ့တယ်လို့ဖော်ပြပါတယ်။တက်တန်းနူးလာသေးတဲ့အစိုးရတွေလက်ထက်တိုင်းပြည်မှာအလားအလာကောင်းတွေအများကြီးရှိနေပြီးလူတွေရဲ့အကောင်းမြင်မျှော်လင့်ချက်တွေဘယ်တော့မှနေမှာမတူအောင်မြင့်မားနေတာကိုအသိမှတ်ပြုတဲ့အချိန်ထဲမှာပဲလူ့ခွင့်ရေးအခြေအနေပိုပြီးတိုးတက်ကောင်းမွန်လာဖို့လှုပ်ရှားရတဲ့အများကြီးရှိနေသေးတာကိုလည်းမစ္စယန်အီလီကထောက်ပြထားပါတယ်။မစ္စယန်အီလီဟာဆနေရကြမြန်မာနိုင်ငံခီးစဉ်အဆုံးသက်ဒီကနေ့မှပဲသူ့ရဲ့ကနဦးလီလာတွေ့ရှိချက်တွေကိုထုတ်ပြန်လိုက်တာဖြစ်ပါတယ်။